ကရင်ပြည်နယ်မြဝတီခရိုင်မြဝတီမြို့ရဲ့တောင်ဘက်ဖလူးလေးကျေးရွာမှာရှိတဲ့ဒီမိုကရေစီအကျိုးပြုကရင်တပ်မတော် DKB ရဲ့ဘိုးစာလုံးစခန်းကိုစစ်ကောင်စီတပ်တွေကနေပြီးတော့ရဟတ်ရင်20နဲ့ဒီကနေ့ဇန်နဝါရီလ14ရက်နေ့မှာတိုက်ခိုက်ခဲ့ပါတယ်။ဒီစခန်းထဲမှာ 4K ကောကစစ်ဘေးဒုက္ခသည်တွေရှိမရှိဆိုတာကိုဝင်ပြီးတော့ရှာဖို့လောက်ရာကနေတိုက်ပွဲတွေဖြစ်ပွားခဲ့တာပါ။စစ်တပ်ကရဟတ်ရင်နေနဲ့တိုက်ခိုက်လို့စစ်ဘေးဒုက္ခသည်တွေဟာထိုင်းနိုင်ငံဘက်ကိုထပ်ပြီးတော့ပြေးရပါတယ်။ဒီအကြောင်းမအေးမှသတင်းပေးပို့ထားပါတယ်။
ကရင်ပြည်နယ်မြဝတီခရိုင်မြဝတီမြို့တောင်ဘက်ဖလူးလေးကျေးရွာအနီးမှာရှိတဲ့ဒီမိုကရေစီကရင်အကျိုးပြုတက်မတော် DKBA ဘိုးဆာလုံးစခန်းအပေါ်စစ်ကောင်စီတပ်တွေကလက်နက်တပ်ဆင်ထားတဲ့တိုက်ခိုက်ရေးရဟရဲ20နဲ့ဒီကနေ့လာရောက်ပစ်ခတ်တိုက်ခိုက်မှုလုပ်ခဲ့ပါတယ်။အခုလိုမျိုးစစ်တပ်ကလေကြောင်းတိုက်ခိုက်မှုကြောင့်အဲ့ဒီမှာခိုးလုံနေကြတဲ့စစ်တေးဒုက္ခသည်တွေဟာထိုင်းနိုင်ငံဘက်ကိုထွက်ပြေးခဲ့ရတယ်ဆိုပြီးပြည်သူ့ကာကွယ်ရေးတပ်ကခေါင်းဆောင်တဦးဖြစ်တဲ့ကိုစောမွန်ကပြောပါတယ်။
ဘလူးစကန်ကိုလေဘူစာလုံးစကန်ကိုမနေ့ကတိုက်ပွဲဖြစ်တော့ဒီနေ့ရဟရင်နဲ့ဟိုနှစ်ပြီးစုနာကျဲသွားတယ်ဟုတ်ကဲ့လိုင်းရံနဲ့ပုံကျဲတယ်တနဆက်ကနန်းနဲ့လည်းပြစ်သွားတယ်အဲအထူးကြရတော့မရှိအစားဦးတချို့ပြင့်သွားတာရှိတယ်ဟုတ်ကဲ့ပထမကတော့ဒီလေးကျော်တိုက်ပွဲဖြစ်တော့ဒီလေးကျော်စကန်ဆိုတော့အမဆစ်ဆောင်တွေကညနေကျရနေကျရသွားနေနေရတယ်ဘလူးရဲ့ကျော်တွေရွာလာနေများဆုံးပေါ့ဟုတ်တယ်ငကူတွေကလေးကျော်ဘက်ကဆစ်ဆောင်တွေဘူစာလုံးစကန်မှာตอนนี้อ่ะหลุดทาไปแล้วไอ้เนี่ยนี่อู้ไตปั้วขึ้นแล้วดิชื่อจองเนี่ยดิก็ชั้นเปลี่ยนกู้ละอ่ะ
ကျေညူတက်မှာ6ထိမ့်ချုပ်ထားတဲ့၄ကီကောမြို့တက်ထဲမှာစစ်ကောင်စီတပ်တွေကလွှတ်တော်အမတ်2ဦးနဲ့တက်ချွတ်လှုပ်ရှားသူတွေပါဝင်တဲ့လူ20ကျော်ကိုဒီဇင်ဘာလကဖမ်းဆီးသွားခဲ့ပါတယ်။သူတို့ကိုပြန်ပေးဖို့တောင်းဆိုရာကနေ၄ကီကောထဲမှာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ် KNLA ၊ကရင်မျိုးသားကာကွယ်ရေးတပ် KNDO ၊ PDF ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကြားဒီဇင်ဘာလ15ရက်နေ့ကစလို့နေ့စဉ်လိုလိုတိုက်ပွဲတွေဖြစ်နေပါတယ်။အဲ့ဒီတိုက်ပွဲတွေကြောင့်ထွက်ပြေးနေကြရတဲ့ဒေသခံတွေကို DKBA ရဲ့ဘူစာလုံးစခန်းမှာခုလုံဝင့်ပေးထားပါတယ်။စစ်ပြေးဒုက္ခသည်တွေထဲမှာဆရနာသိမ့်မှုကိုစန့်ကျင်သူတက်ချွတ်လှုပ်ရှားသူတွေရှိသလားဆိုပြီးနေကြဆောင်တက်တွေကမကြသေးခင်ရက်ပိုင်းကပဲဝေရောက်ရှာဖွေခဲ့ပါတယ်။အဲ့ဒီနောက်ပိုင်းအရက်ဝက်တဲ့လူတို့ဟာနေကြဆောင်တက်နဲ့လာရောက်ပြီးဒုက္ခသည်စခန်းထဲကလူတွေကိုဖုန်းနဲ့ဗီဒီယိုရိုက်တာတွေရှိခဲ့တယ်လို့လည်းဒုက္ခသည်တွေကပြောပါတယ်။ဇန်နဝါရီလ13ရက်နေ့ကတော့ဘူစာလုံးစခန်းကိုစစ်ကောင်စီတက်တွေကအလုံးရင်းနဲ့ဝေရောက်စီးနင်းပြီးစစ်ပြေဒုက္ခသည်တွေထဲမှာသူတို့လူချင်းသူတွေကိုရှာဖွေဖို့ကြိုးစားရတာကနေတိုက်ပွဲတွေဖြစ်လာခဲ့တဲ့အကြောင်းကိုစောမွန်ကပြောပါတယ်
။ဒီလေးကျော်တိုက်ပွဲကျတော့သူတို့ကဒီမှာလာရှောင်ကြတယ်အဲ့မှာရှိရမယ်အဲ့ဆိုတော့သူစကန်နဲ့ဝင်နေတာဘာမှမပြီးဝင်တော့တိုက်ပွဲဖြစ်တာ။ဒီချစ်ချောင်ထဲကဟိုလူပြေးပါဒီလူပြေးပါဆိုတော့အဲ့ဒါမျိုးအကြောင်းတိုက်ပွဲဖြစ်သွားတာ။အဲ့ဒီကြီးကြီးရောမပူပေါင်းဖွဲ့ရှိတယ်။ KNL ပူပေါင်းဖွဲ့ရှိတယ်။အဲ့ဆိုရင်ပူပေါင်းတိုက်ရတာ။
ဒီမိုကရေစီကရင်ကျိုးစုတက်မတော် DKBA တက် KNLA ကရင်အမျိုးသားလွတ်မြောက်ရေးတက် PDF ပြည်သူ့ကာကွယ်ရေးတပ်ဖွဲ့စတဲ့ပူးပေါင်းတက်တွေဟာစစ်ကောင်စီတက်တွေကိုပူးပေါင်းတိုက်ခိုက်ခဲ့ကြတာဖြစ်ပါတယ် DKBA ရဲ့ဗိုလ်စာလုံးစခန်းကတော့စုခွာပေးလိုက်ရတယ်လို့ထိုင်းနယ်ခြားဆောင်တက်ဖက်ကလာတဲ့သတင်းတွေမှာပါရှိပေမဲ့တီးခြားအတည်ပြုလို့တော့မရသေးပါဘူးတိုက်ပွဲတွေကြောင့်ထိခိုက်ဒဏ်ရာရရှိသူတချို့ထိုင်းဘက်ကိုရောက်ရှိလာတာကြောင့်ကူညီပေးနေရကြောင်းထိုင်းကယ်ဆယ်ရေးအဖွဲ့တွေကလည်းပြောပါတယ်ရှင်
ကရင်ပြည်နယ်ဘက်ကအခြေအနေမအေးမှသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်